Chiswado, Dorashimia, Shuinlan, Chamija, Wailakamia, a debat denun is a Kawaima, Mimapia, and Naga, Median and Badepi, Bidwin Biba, San as in the Mahna Ugo, the Biana set to a Pioso, Timbia with General Susan Gabarakamia, Dimele, a keke to show, she get it to it, Bijazi, said to Mimami, Timbia Biazi, but Ma Uzoa, Ladabia Jane, Edidajo, Umia Kainet, General Pioso Gero, Nasimakamia. Eh, Kumakai, Nicola.
ကောင်းတယ်ကိုမြတ်ခိုင်ကျွန်တော်လည်းမပြောတာကြာပြီဒီလိုပြအခုဒီမြန်မာမီဒီယာနဲ့ပတ်သက်ပြီးတော့တိုးတက်တဲ့သတင်းတွေကြတော့ဝင်တာတယ်ဗျာအဲလက်ရှိအခြေအနေလေးတွေကခင်ဗျားပြည်တွင်းအခြေအနေပိုတည်တော့အဲကျွန်တော်အဲ့ဒါခင်ဗျားနည်းနည်းဆွေးနွေးကြလို့ဗျာပြောပါဗျာကျွန်တော်တို့လက်ရှိမြန်မာစာနယ်ဇင်းလောကရဲ့တိုးတက်မှုအခြေအနေပေါ့လေဟိုတုန်းကခင်ဗျားတို့ကျွန်တော်တို့ဒီစာနယ်ဇင်းတ
တီလောက်တာတာလောက်မှာကျွန်တော်တို့ကျင်လည်ခဲ့ရတာမဟုတ်လားအဲ့ဒီကာလတွေကိုပြန်တွေ့လို့ရှိရင်အခုအချိန်နဲ့တော်တော်ကွာတယ်လို့ခင်ဗျာမထင်ဘူးလားဗျ
ပုံပုံဆိုကျွန်တော်ရုံးကန်ခဲ့ရတဲ့ကာလနဲ့ဆိုင်တော့အများကြီးကွာသွားပါပြီတိုးတက်မှုကတော့ရှိတယ်ဗျဟိုတရင်ဂျာနယ်များပါဝင်ပေါ့နော်ကျွန်တော်တို့ဒီမှာအခုဖြစ်ဆန်းနေတဲ့ Skynet တို့ကတော့အစအတုတမှုအများကြီးရှိပါတယ်ကျွန်တော်တို့ဆရာတို့ဒီရုံးကန်ခဲ့ရတဲ့ live နဲ့ရှင်းမယ်ဆိုတော့တို့ကောသွားပြီးလို့ပြောလို့ရတာပေါ့နော
်ကျွန်တော်တို့ခင်ဗျားတို့ဒီဓာတ်ပုံတွေစောင်းမတွေရေးသားပြောစဉ်ကာလကအမှန်တိုင်းပြောရင်ကျွန်တော်တို့လာစဉ်ရတဲ့ဝင်ငွေကမိသားစုလောက်မှအောင်တော်တော်ခက်ခက်ခဲခဲစားတောက်ခရတာပဲဗျဓာတ်ပုံတပုံဆိုနေခိုးတုန်းကဆိုဒါနာမည်အကြီးဆုံးမဲ့ကစင်းနေရာတောင်မှငွေ350ပဲဓာတ်ပုံတပုံပေးတယ်ဗျအဲ့ဒီအနေထားတွေနဲ့အခုလက်ရှိစာနယ်ဇင်းသမားတွေရဲ့ရေဘူးအခြေအနေပြောကိုမြတ်ခိုင်ဘယ်လိုရှိလဲ
ဒီလိုပြောမယ်ဆိုရင်တော့အခုကျွန်တော်တို့သတင်းလောကပေါ့ဗျာသတင်းလောကမီဒီယာလောကအသေးကိုငွေရှင်ချင်းရှင်တော်တော်များများကအခုတည်းကစပြီးချီကုတ်ယူနေကြပြီးတွေ့တယ်နောက်တစ်ခါမဲ့လောက်တဲ့ငွေကြီးတွေနဲ့ဟိုပြောမယ်ဆိုရင်တော့ဟိုလူတွေနိုင်ရောဗျာကလေးတွေစီကိုခေါ်တယ်အိတ်တာတွေခေါ်တယ်မဲ့လောက်တဲ့ငွေကြီးတွေပြီးတဲ့အတွက်တချို့တော့ထိုက်တန်ရကြတာရှိပါလေတချို့ကတော့ကိုယုံကြည်ချက်တဲ့နေရာမှာပဲကိုယုံကြည်ရာအလုပ်ကိုခက်ခဲရုန်းကန်နေရဆဲပါပဲတချို့ဆိုရင်ကျွန်တော်တို့သိတော့16တိန်ဖက်ရတဲ့အိတ်တာပဲရှိတယ်ဗျာတော်တော်ထူးဆန်းတယ်တချို့ဆိုရင်ဗျာဒင်းထောက်လောက်ဆိုရင်တသိန်းခွဲလောက်ကိုရတဲ့ကလေးပဲရှိနေတယ်ဒါတော်တော်လေးအားရစရာကောင်းပါလေ
ဟုတ်ကဲ့ခင်ဗျားတို့အခုပြန်ကြားရေးဝန်ကြီးဌာနမှာဝန်ကြီးပြောင်းလဲဖြစ်ပြီးနောက်ပိုင်းရောအခြေအနေကတိတိတသာတိုးတက်လာလား
တိတိတသာဆက်ပြီးစစ်စစ်ရတော့ကျွန်တော်တို့ခုသတင်းချန်လေးအပေါ်မှာဘာမှစွတ်ဖက်မှုထွက်မှုမရှိပါဘူးသို့တော့တလုံးလေးကတော့ပြန်ကြားရေးက website မှာတခုမှတော့အားစားချန်နေတဲ့ပတ်သက်လို့သူတို့နည်းနည်းလေးစာနယ်ဇင်းကောင်စီရဲ့ရေးယူပေးစီခြင်းတဲ့ပုံစံမျိုးစာနယ်ဇင်းကောင်စီတည်နှိမ်ပေးစီတဲ့ပုံစံမျိုးတွေဒါကျွန်တော်တို့တွေ့လာရတဲ့အတွဲဟုတ်ဆက်ပြီးစီးတာဝန်တွေကိုစာတမ်းကောင်စီဘက်ကပြန်ပြောင်းပေးမလားလို့အစိုးရရှိပါတယ
်ခင်ဗျားတို့ကျွန်တော်တို့ကဟိုဒီစာဆောင်တစ်စောင်ထုတ်ခံဒီမှာကျွန်တော်တို့တချို့ဟာတွေရှိပါတယ်ဗျာဥပမာပြင်ဒီမင်းသားတယောက်ရဲ့ဓာတ်ပုံထည့်မယ်ဗျာကာယကံရှင်ကမကျင်တတ်ဘူးဆိုတော့လည်းအလွယ်တကူအပိတ်ခံရတာမျိုးတွေကျွန်တော်တို့ဒီစာပေစီရေးခွင့်ပြုကြဖို့တွားပြီးတော့စာပေစီရေးမှာမျက်နှာငယ်ငယ်ဒါမှမဟုတ်လဲတခြားနီလန်းပေါင်းစုံနဲ့ချင်းကပ်ပြီးပြောဆိုရတဲ့အဲ့ဒီဝစ်ကြွေးတွေတော့ခင်ဗျားတို့ကလွတ်သွားပြီပေါ့
အဲ့ဒီဝစ်ကြွေးတွေမရှိတော့ဘူးလို့ဆိုတော့ညလည်းပဲစာစီစစ်စစ်ကတော့ဟိုလက်သေးဖွက်နေသလားတော့မပြောတတ်ဘူးနော်သို့သောတရားစွပ်စွဲမှုတွေတော့ပုံများလာတယ်အဲ့ဒါတော့အသေးချာပဲအစိုးရကဆွဲတာရှိတယ်လို့ပုလိကဆွဲတယ်လို့နိုင်ငံရေးပါတီတွေဆွဲတာလည်းရှိတယ်ဒါအရင်တော့ဆိုတော့ကျွန်တော်တို့ကစာစီစစ်စစ်ကလွတ်ရင်ကျွန်တော်တို့ကရတာဖိကြပဲဆိုသူရရဲ့တင်းနေဖော်ပြကြတယ်ရှိတယ်ပေါ့နော်အခုတော့ကျွန်တော်အဲ့လိုဖော်ပြဖို့အားလုံးဝင်လေးနေကြတယ်ဘယ်တော့ရင်ဘယ်သူကစာတရားစွဲမလဲဆိုတဲ့ကြေညာပေါ့ဗျာအဲ့တော့တရားစီရင်ရေးနဲ့ပတ်သက်လို့လည်းပြောရမှာဆိုတော့အများကြီးပါပဲ
အဘိကောမြောက်ရင်တိုင်းမဲ့တခုရှိတာကဒီလိုလွတ်လပ်စွာဖော်ပြခွင့်ရတယ်ဆိုပြီးဖော်ပြတဲ့နေရာမှာမှအတချို့တစ်ဖက်ကလူပုဂ္ဂိုလ်တူတူတယောက်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုကိုထိခိုက်တယ်နစ်နာတယ်လို့ယူဆတဲ့အတွက်အဲ့ဒီအဖွဲ့အစည်းကတရားစွဲတာမျိုးကတော့ကျွန်တော်ထင်တဲ့နိုင်ငံတကာမှာဆိုလို့ချင်းဒါပို့ပြီးတော့လူကြိုက်များတဲ့သဘောရှိပါတယ်စစ်စေးရှိတာတဲ့ဆိုင်တော့ကိုဖါကိုတာဝန်မဲ့ဖော်ပြမှုကြောင့်အရေးယူခံရတာအဲ့ဒါပို့ပြီးတော့လွတ်လပ်ခွင့်မရှိဘူးလားခင်ဗျ
ကျွန်တော်တို့ကဒီလိုရှိတယ်ကိုမောင်ဆိုရယ်တရင်မှန်ကိုဖော်ပြရတဲ့အားနဲ့ဟာလာဌာနရဲ့ဆိုင်ရာဖြစ်စီအစိုးရဘက်ချမ်းဘက်ကဖြစ်စီပုံကြီးကချမ်းဖြစ်စီတရားစွပ်စွပ်မှုတွေကတော့တခုတော့လွဲချုံနေတာမှန်ပါဆရာ
အဲ့ဒါဆိုလို့ရှိရင်ဒီအမိုင်မင်းမြန်မာပြည်မှာရှေ့နေမြတ်ကိုညက်လိုဟာမျိုးကဒီအခမဲ့ကူညီပေးတာရှိတယ်ဗျာနောက်ပြီးအခုခင်ဗျားတို့အခုဗမာပြည်မှာစာနယ်ဇင်းအဖွဲ့ကနှစ်ခုသုံးခုတောင်ရှိနေတာပဲအခုခင်ဗျားတို့ဒီအဖွဲ့တွေဖွဲ့ထားတာဒီလိုကိစ္စမျိုးတွေမှာကိုယ်စာနယ်ဇင်းသမားတွေဘက်ကနေခုခံကာကွယ်ဖို့ပဲလို့ကျွန်တော်သဘောပေါက်တယ်သူတို့ဒီအဖွဲ့စည်းတွေကထိရောက်ရောက်လောက်ကင်နိုင်ရင်မရှိဘူးလို့ခင်ဗျားပြောတာလား
ခိတိရဲ့ရောက်လို့ပြောလို့ရှိရင်ဥမာလေးပေါ့ဗျာဟိုကိုကျိုးကြည့်တယ်လို့တော့ပုံလိကဆန်တယ်လို့တော့ထင်စေချင်ပါဘူး ခုမှကျွန်တော်ဟိုရန်ကုန်တန်းဆိုတာတရားဆွဲထားတယ်ခုမှကိုကျော်မင်းဆွေတို့ voice ကိုတက်တင်ဝင်ဆန္ဒတရားဆွဲထားတယ်ဒါတွေဆိုရှင်တောင်းဆိုတာတို့ဟိုကန့်ကွက်တာတို့ဝိုင်းလုံကြပါလေတိုးတော့ဘာမှအဆိုင်မဖြစ်ပါဘူးဒီနေ့ voice ဒီတကောင်ကျွန်တော်ဒီတကောင်တရားရုံသွားနေကြတုံးပါပဲ
ဟုတ်ပြီအဲ့ဒါဆိုရင်ဒီစာနယ်ဇင်းအဖွဲ့တွေအင်အားတကယ်ကောင်းလောင်ဘာတွေဖြစ်တယ်
အင်အားတကယ်ကောင်းမှုဆိုရင်တော့ကျွန်တော်ထောက်မြင်တာတော့သူတို့ကဘယ်လောက်လုပ်ပိုင်ခွင့်ရှိမှလဲတော့သူတို့ဘယ်လောက်ဩဇာရှိမှလဲဆိုတော့ကဒါအရေးကြီးပါတယ်ဩဇာရှိမှသာလျှင်သူတို့ဩဇာကိုဌာနဆိုင်ရာတို့အစိုးရတို့ကအပြန်အလှန်လေးစားလိုက်နိုင်မှုရှိမှာပေါ့သူတို့ဩဇာမရှိတော့လေဘယ်သူမှသူတို့ဘာတွေပြောနေပြောနေဘယ်သူမှလေးစားလိုက်နိုင်မှုရှိနိုင်မှာ
အဲ့ဒီအဖွဲ့အစည်းတွေဩဇာအာဏာရှိလာအောင်အဲ့တော့ကျွန်တော်တို့ဘယ်လိုလုပ်ရင်ကောင်းမလဲ
ဆရာဩဇာအာဏာရှိစားအောင်တော့ဒီဆရာတွေကလည်းလုပ်နေကြတာပဲလေလုပ်နေပေမဲ့လည်းမရွေ့ပါမရွေ့ပဲအဲ့ဒီဘုံကျွန်တော်တို့ကတော့ဘယ်သူမှလည်းညှို့ထိုးချင်မှာဘူးအဲ့ဒါအဓိကတော့ရွေးအောင်လုပ်ဖို့ဆိုရင်တော့အားလုံးဝိုင်းရွှေ့ပါရပါတယ်ထင်ပါတ
ယ်။ခုခင်ဗျားတို့မကြခင်မှာဒီနေ့စဉ်သတင်းစာတွေတော့ပုတ်ကလေးကထုတ်ခွင့်ပေးနိုင်တဲ့အနေအထားရှိတယ်ပြောတယ်ဟုတ်လားအဲ့ဒါ။အ
ဲ့အဲ့လိုတော့ကျွန်တော်တို့ကြားပါတယ်ဗျ။ကျွန်တော်တို့အဲ့လိုပဲဒါသင်းစကားနေဟောချန်နယ်ဒီမှာရေးကြတယ်ကြားပါတယ်။ဟာပြည်ကြီးဝန်ကြီးဌာနအပြောင်းလဲဖြစ်တဲ့ချိန်မှာပြည်သူဝန်ကြီးဥအောင်ကြီးကနေပြီးတော့နှစ်လအတွင်းပုတ်ကလေးကသတင်းစာတွေပေးမယ်ဆိုတဲ့အတန်းလေးကျွန်တော်တို့ကြားပါတယ်။အားလုံးကတော့ဟိုသတင်းစာကိုအင်ပေးမဲ့နေကြတာပါ။
တရင်းသာအိမ်မက်မက်ထားတော့နိုင်ငံတကာမှာဒီကွန်မြူနတီနိုင်ငံတွေပဲဖြစ်စေအရင်းရှိနိုင်ငံတွေပဲဖြစ်စေလေတရင်းသာဆိုတာစာနယ်ဇင်းသမားတွေတော့မျက်စိကျတဲ့ကိစ္စပါပဲဘာလို့ဒီကောင်ဩဇာအာဏာလဲတစ်ဖက်မှာသူအားလျော်စွာရှိတာဗျာကိုမျက်ခိုင်တည်တဲ့အတိုင်းပဲကျွန်တော်တို့ဒီဝါရှင်တန်မှာဆိုဝါရှင်တန်ပို့စ်တရင်းသာဆိုတာဓမ္မရတော်မှာချုပ်ချနိုင်ခဲ့တာပဲဩဇာအာဏာအင်မတန်ကြီးတော့အတားမျိုးကိုပြီးတဲ့လူတွေကစာနယ်ဇင်းသမားဖြစ်စေတခြားလူတွေလည်းဖြစ်စေစိတ်ဝင်စားနိုင်တာတော့တဘာဝပေါ့ဗျာအဲ့တော့ကိုမျက်ခိုင်ကျွန်တော်တခုစိုးရိမ်တာကအခုမြန်မာပြည်မှာခမည်းဆောကပြောတဲ့တဲမှာလည်းပါတယ်အဒီငွေထုတ်ငွေရင်းနဲ့ဒီစာနယ်ဇင်းလောကဝင်ရောက်ပြီးနေရာယူတာပေါ့နော်ဒါစာနယ်ဇင်းသမားတွေရှိရလဲကျွန်တော်တို့တော်တော်လေးကြားခဲ့ရတာရှိပါတယ်အခုမကြခင်မှာလည်းအခုသတင်းစာတွေပေါ်လာရင်ထပ်ပြီးတော့ဝင်ရောက်နေရာယူမဲ့တဲမှာလက်ရှိဩဇာအာဏာရှိတဲ့အုပ်ချုပ်ရေးဘိုင်းကလူတွေနောက်တစ်ခါစီးပွားရေးတောင့်တင်းနေတဲ့ပုံကိုယ်တွေအဲ့ဒီလူတွေအပြင်အဲ့ဒီလူတွေကတချို့ဟာနိုင်ငံခြားမှာရှိတဲ့တခြားမီဒီယာလောကငွေရှင်ကြီးရှင်ပုံကိုယ်တွေနဲ့မှာဆက်သွယ်ပြီးလုတ်ကင်နေတာတွေရှိနေတယ်လို့ကျွန်တော်ကြားပါအဲ့ဒါခင်ဗျားတကယ်တမ်းမှာလွတ်လပ်ခွင့်ရှိလာတာနဲ့အမျှမီဒီယာတွေရဲ့ဩဇာပိုရှိလာမဲ့ကာလမှာအဲ့ဒီလူငွေနဲ့အာဏာရှိတဲ့လူတွေရဲ့ဩဇာလွှမ်းမိုးမှုအန္တရာယ်ဘယ်လောက်လောက်ရှိလဲဗျာ
အန္တရာယ်ကတော့အများကြီးရှိရဆရာကြီးဒီလိုခုခေတ်စားနေတဲ့စကလုံးပြောရင်ခရိုနီလို့ဆိုကြပါစို့ဗျာနော်အဲ့ဒါလေးဟာကျွန်တော်တို့ကကိုဒီအရင်ကလည်းဒါတို့ကလက်သေးဖွဲ့ပြီးတော့ခြေကုပ်ယူထားတာရှိပါတယ်လက်ရှိမှာလည်းရှိနေပါတယ်အဲနောင်ကိုလည်းတို့ဒီပုံမှာနေရာယူဖို့အစဉ်အသင့်ပြင်ထားတာတွေ့ပါတယ်ဒါကြတချို့ဆိုရင်ဒါပြည်ပနိုင်ငံတွေနဲ့ချိတ်ဆက်ထားတာပြည်ပအဖွဲ့အစည်းချိတ်ဆက်ထားတာတွေရှိပါတယ်ဘာလဲပြောတတင်းသမားမဟုတ်ခင်တဲ့ငွေကြီးအငြင်းဆုံးရလို့မှုတွေဩဇာထူထောင်မှုတွေအာဏာထူထောင်မှုလုပ်မယ်ဆိုရင်တော့ကျွန်တော်တို့လောကဆိုရင်
ပြပါအဲ့တော့စာဝတ်နေရေးအရာမလွှဲမချောင်တာပဲနဲ့စာကြုတ်ချုပ်ဆိုတာပဲဖြစ်ဖို့ပဲဗျာသဘောတူညီချက်တခုနဲ့လောက်ကင်ရပြီဆိုတဲ့အချိန်မှာထုတ်ဝေသူပေါ့ဗျာငွေချင်းကျေးရှင်ဒဏ်ကိုခံနိုင်ဖို့အဲ့ဒါလက်တွေ့မှာဘယ်လောက်လောက်စာနယ်ဇင်းသမားတွေကြော်လွှားနိုင်မလဲဘယ်ပုံပဲနှီးကြော်လွှားနိုင်
ကြော်လွှားဟုတ်ကဲ့အဲ့လိုကြော်လွှားနိုင်ဖို့တော့ဟိုဆရာကြီးတော်တော်ခက်ခဲရှိတယ်ဗျာဟောဆိုယုံကြည်ချက်ကြောင့်လောက်ကင်တဲ့သူနဲ့အမြတ်ဆုံးရောက်လို့မှုဒါရွေးချယ်တဲ့ခုနဲ့ဩဇာကြောင့်အာဏာကြောင့်ရလုံမှုနဲ့လုတဲ့အခါမှာ balance ကလည်းဘယ်လိုမှအများနဲ့ပေါ့။အဲဒီအခါမှာကျွန်တော်တို့ကတော့ကိုယ်ယူနေချက်ကိုမထိပါတဲ့သူနေပဲကျွန်တော်တို့ဒါပူပေါင်းလုပ်ဆောင်မှာဖြစ်ပါတယ
်။ကျွန်တော်အခုစိုးရိမ်တာမျိုးတွေဘယ်လိုဟာမျိုးတွေရှိလဲဆိုတော့ကျွန်တော်တို့အခု lateral မြန်မာပြည်ရဲ့ဖြစ်ပေါ်တိုးတက်မှုကိုကြည့်မယ်ဆိုရင်ကိုမြတ်ခိုင်ခင်ဗျားလည်းအခုမြင်နေတဲ့အတိုင်းပဲအခုကျွန်တော်တို့မြန်မာပြည်မှာရင်းနှီးမြှုပ်နှံမှုဟာတွေအများကြီးကြားနေရတယ်ဗျာ။နိုင်ငံတွေကုမ္ပဏီတွေခင်ဗျားအခုသိတဲ့အတိုင်းပဲမုံရွာဘက်မှာဆိုလို့ရှိရင်ဒီ lockdown တောင်စီမံကိန်းနဲ့ပတ်သက်ပြီးတောသူရွာသားတွေဒုက္ခတွေရောက်နေကြတာသူတို့မြေကြီးအသိန်းခံတဲ့နောက်ပြီးဒီကစွန့်ပစ်တဲ့မြေဩဇာကြီးလာပုံလို့တဘောကပျက်စီးတာအများကြီးရဲ့ဗျာအဲ့တိုးတက်မှုနောက်ကမှဒုက္ခရောက်မဲ့ပြဿနာတွေကိုဗမာပြည်မှာအခုခင်ဗျားတို့စာနယ်ဇင်းသမားတွေကဘလောက်ဖော်ပြခွင့်ရပြီလဲ
ဘလောက်ဖော်ပြခွင့်ရမလဲဆိုတော့ကျွန်တော်တို့ကအခုဥမာအဲ့ဒေတာတွေကိုသတင်းမိုင်းသွားကြတယ်ကျွန်တော်စီရဲသွားကြတယ်ခြားရဲသွားကြတယ်ဆိုရင်လက်တွေ့လေးလေ့လာကြတယ်လက်တွေ့လေးသူတင်ပြနေကြတယ်ပေါ့ဗျာတင်ပြနေတဲ့အပေါ်မှာလောလောဆယ်အဲ့ဒေတာမှာတရားစွပ်စွဲမှုကြီးကျွန်တော်ကြားနေရပြီပေါ့နော်ကျွန်တော်တို့သတင်းသမားတွေဘက်ကတော့ဟိုဖိမလိုက်သထမ်းပေါ့ဗျာကြီးတယ်ရှိတယ်ကျွန်တော်တို့ကြီးနေကြတာပဲဒါပေမဲ့ကျွန်တော်တို့ဘလောက်ပဲရေးကြီးတရားစွပ်စွဲမှုကြီးတော့ရှိနေတာ
ဟုတ်ပြီတကယ်လို့ခင်ဗျားတို့ရေးခွင့်ရပြီဆိုလို့ရှိရင်ရေးခွင့်ရတာနဲ့အမျှအနောက်ဆုံးတော့ဒီကိစ္စတွေကအမှန်ပြင်တက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုဒါအမေရိကန်မှာဆိုရင်တော့ကျင်းတဲ့ပေါ့အမေခံရမှာဗျာမုံရွာဆိုမုံရွာလွှတ်တော်ကိုစလဲခင်ဗျားရဲ့ဒီမဲဆန္ဒနယ်ကပြည်သူတွေလူကြီးမင်းလွှတ်တော်အမတ်မင်းနေနေဒီကိစ္စဘာများဆောင်ရဲ့အပေးနိုင်မလဲဘာများဆောင်ရဲ့ပေးပါစလဲလို့မေးခွန်းရမှာဗျာ အဲ့ဒီဟာမျိုးတွေကိုခင်ဗျားတို့ကလွတ်တော်အမတ်တွေကလည်းမေးတဲ့အဆင့်ရောက်လာဖို့ဆိုတာကျွန်တော်မြင်တာကဒီဥမျက်ခိုင်တို့ဒီမီဒီယာသမားတွေကလည်းအများကြီးတာဝန်ရှိတာပဲလေအဲ့တော့မီဒီယာသမားတွေကဒီလိုသတင်းတွေဖော်ပြခွင့်တော့အခုရနေပြီလား
ဟုတ်ကဲ့ဖော်ပြခွင့်ရပါလေကျွန်တော်ဖော်ပြခွင့်ကတော့ကျွန်တော်တို့ဘယ်သူမှပြပင်တားဆီးတာချင်းမရှိပါဘူးကိုယ်တာဝန်ယူပြီးတော့ဟလာကိုယ့်အကူဖော်ပြနေကြတာပါကျွန်တော်တို့ဒါမထည့်ညာထည့်ဆိုညညာကြတော့အခုချိန်မှာလုံးဝမရှိတော့ဘူး
အဲ့တော့ကျွန်တော်ဆိုရပြောသလိုဒီမကြခင်မှာနိုင်ငံရေးနှီးမြှုပ်နှံမှုတွေကဝင်ရောက်လာနိုင်စရာရှိတာပေါ့ဗျာအတိအကျကျွန်တော်တို့မပြောနိုင်ဘူးအဲ့ဒီကာလမှာတိုးတက်လာတာနဲ့အမျှထိခိုက်နိုင်တဲ့အားတွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်မဲ့အနေအထားရောလက်ရှိမီဒီယာသမားတွေအနေနဲ့ဘယ်လိုထပ်ပြီးတော့ပြဿနာမျိုးတွေရင်ဆိုင်နိုင်မလဲခင်ဗျားတို့ရှေ့ဆက်ပြီးဒီလိုလွတ်လပ်လုပ်ခွင့်ရမယ်အမှားကန်ချက်ရှိတဲ့သဘောမြင်ရလားဗျာ
အမှားကန်ချက်ဆိုတော့ဆရာကျွန်တော်ဘာအမှားကန်ချက်မရှိပါဘူးဟလာကိုဖြစ်ကိုခံသဘောမျိုးပဲအလုံးအရေးဆုံးပြီးအရေးကိုပြီးလုပ်ငန်းစပေါ်ရှိပါတယ်အဲ့တော့တိုင်းနဲ့ပတ်သက်လို့ဘယ်တောင်းအောင်နေကျွန်တော်တို့အရေးယူမယ်တရားစွပ်စွပ်မယ်ဆိုတော့ပေါ်လာမယ်ဆိုတော့ဘယ်သူမှပြောင်းမလို့ခံမလို့မရပါဘူးအဲ့တော့လောဆယ်မှာတော့ဒါကျွန်တော်တို့သတင်းသမားတွေဆိုတာဟာပြည်သူနဲ့သွားတဲ့နေရာတာဖြစ်တဲ့အတွက်ဒါပြည်သူတွေရဲ့လူမှုဒုက္ခအားလုံးကိုဒါချိန်နဲ့တွင်ကြီးဖော်ပြဖို့တော့အားလုံးကကြိုးစားနေကြတာပါဟု
တ်ကဲ့
ကျွန်တော်တို့ကလည်းမမြင်နိုင်တဲ့အန္တရာယ်တွေရှိနေပါတယ
်ပြီးခဲ့တဲ့၄၅၆လကကျွန်တော်ပြန်လာခွင့်ရတော့ကျွန်တော်သတိထားမိတာကဒီသတင်းစာရှင်းလင်းပွဲဆိုသတင်းတော့လူငယ်တွေအာတခါတည်းယာနဲ့ချီပြီးတွေ့ရတာဆိုတဲ့အခါအင်မတန်အားကျစရာကောင်းနေဗျအဲ့တော့အခုဒီသတင်းတော့လူငယ်တွေပေါ့ဗျာနောက်ပိုင်းတိုးတက်လာတဲ့ဒီမျိုးဆက်တဲ့လူငယ်စာနယ်ဇင်းသမားတွေကဒီလိုအဖြစ်ပြက်မှန်တွေကိုလူတို့အတွက်လိုအပ်တဲ့အချက်အလက်တွေကိုပေးဖို့အတွက်ကောသူတို့ရဲ့တက်ကြွမှုနဲ့လေ့လာမှုအားရောအခက်ဘယ်လိုမြင်လဲဗျာ
အဲအားလုံးခြုံပြောမစင်တော့လူငယ်ပဲဆိုပါဆိုပြကလေးတွေပေါ့ဗျာကျွန်တော်တို့နောက်ထပ် music တစ်ဆက်ကျော်ပေါ့နော်သူတို့နောက်တက်ကြွတယ်သူတို့သတင်းဟိုအငမ်းမြဖြစ်တယ်တက်မှတ်တယ်သတင်းလောဘကြီးကြတယ်သတင်းငမ်းမှုကြတယ်ဒါတွေအားလုံးကျွန်တော်တို့လက်ခံလို့ရပါတယ်သို့တော်တချို့ကလေးတွေကဟိုဒီ addict ဘိုင်းမှာဆန်နေလွဲနေရတာရှိတယ်အဲ့ဒါလေးတွေကတော့အသက်ဆိုင်ရာအိတ်တာတွေထိန်းချုပ်မှုလူနေသေးတယ်ဗျ addict နဲ့ပတ်သက်လို့ထိန်းချုပ်မှုအားနေတဲ့အတွက်တချို့နေရာတွေမှာမတူလာတဲ့ပြဿနာလေးတွေကျွန်တော်ကြားနေရတယ်အူမာဟိုတလုံးတော့ဟာဟိုနိုင်ငံရေးပါတီတခုနဲ့ဖြစ်တဲ့ကိစ္စမျိုးပေါ့ဗျာအပြန်အလှန်တွေကြွဆူကြတဲ့ဟာမျိုးတွေကဒါမဖြစ်တဲ့ကိစ္စပေါ့ဗျာဒါတစ်ဖိုင်းပေါ့အခုလောဆယ်ပဲဟိုအလေဒီယာဥညံဝင်းကနေပြီးတော့ပြည်ပြမာနဲ့မက်ဆန်ဂျာကိုတရားဆွဲဆိုထားတယ်ဆိုတဲ့ဟာလေးကရှိတယ်ဗျာဒီစောင်းမားတစ်ခုဟာဆိုလို့ရှိရင်ဒါဆဗီစစ်စီရီဒါဖီယာဘီဗီချေခိုင်းတဲ့အတွက်ပေါ်ပြရတဲ့စောင်းမားတစ်ခုဖြစ်တယ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကအခုဒီကိစ္စအပေါ်မှာပေါ့ဗျာဒါတင်ကန်းစာယူစရာအများကြီးပါပဲအလားတူပေါ့ဒါကျွန်တော်တို့နိုင်ငံရေးပါတီတခုကဖြစ်စီဒီလိုဖိအားပေးပြီးတော့ဖြစ်စီတခြားနည်းနဲ့ဖြစ်စီဒီလိုထက်ခိုင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုပြင်ဆင်သင့်လဲဆိုတော့ဒါတင်ကန်းစာယူစရာပါပဲ။
အဲ့တော့သူတို့လေးလာနိုင်ဖို့ဘယ်လိုရှိလဲပြဆိုတော့စာနယ်ဇင်းပညာကိုပုဂ္ဂလိကသင်တန်းနေဒါမှမဟုတ်ဆိုတာတက္ကသိုလ်ကောလိပ်ကျောင်းနေအဲ့ဒီဖတ်ရှုစရာစာအုပ်စာတမ်းစသဖြင့်ပေါ့ဗျာ။အဲ့လိုအခြေခံသူတို့ဒီလိုအပ်တဲ့အထောက်ပံ့ပစ္စည်းတွေကိုမြန်မာစာနယ်ဇင်းသမားတွေဒီမျိုးဆက်သစ်တွေကဘလောက်လောက်သူတို့လက်လှမ်းမိကြလဲဗျာ။ဘယ်ပုံဘယ်နည်းလေးလာနေကြလဲသူတို
့။အဲ့ဒါပြောမစင်တော့ဒီကိုဂျာနယ်တိုက်နယ်ကိုသတင်းဂျာနယ်တိုက်နယ်ကိုတင်းနှံပေးနေတာရှိသူတချို့လဲပြည်ပနိုင်ငံတွေကိုတင်းနှံထွက်နေတာမျိုးတွေရှိပါတယ်။တချို့လဲတန်ယုံတွေတစင်ဆက်သွားပြီးလှုပ်ကိုင်နေကြတာရှိပါတယ်။အများစုကတော့ကိုနီကိုဟန်နဲ့ကိုစတဒီလုပ်နေတဲ့သဘောလေးတွေရှိပါတယ်။Journalism diploma တင်းနှံကျောင်းရှိတယ်ဆိုတာကျွန်တော်တို့အစိုးရပြန်လာဆိုတာကျွန်တော်ကြားပါတယ်အဲ့တော့ပုဂ္ဂိကအနေနဲ့ကတော့မရှိဘူးဗျပုဂ္ဂိကအနေနဲ့ကတော့ဟိုအင်မတန်ကိုအားနေပါတယ်ဟိုတလောလိကဆိုရင်ကိုစိုးတတိယသတင်းသမဂ္ဂကနေပြီးတော့ရေဒီယိုတင်းနှံပိတာမျိုးတွေပါလीရှိပါတယ်ဒါကျန်တဲ့အပိုင်းတွေမှာတော့တော်တော်အားနေနေသေးတယ်ဒါအခုမှသာလျှင်ဖြစ်သားရတာဖြစ်တဲ့အတွက်ဒါမျိုးကတော့ကြုံရအောင်ပါလို့ဗျ
ကိုပြန်ခိုင်ပြနောက်တစ်ခုကကျွန်တော်ညင်ညူရင်းနဲ့ပတ်သက်တဲ့ကိစ္စမေးချင်တယ်ဥပမာဖြင့်ဗျာနိုင်ငံတကာမှာဘာပဲပြောပြောဖိနှိပ်မှုရှိတဲ့နိုင်ငံပဲဖြစ်ဖြစ်တပ်ဖြတ်ခံရမယ်ဆိုပြီးချင်းချောက်တဲ့နိုင်ငံဒီမှာဖြစ်စာနယ်ဇင်းသမားတွေကကဘာတဝါမှာရဲရင်လုတ်ကင်နေကြတာတော့ဗျာခင်ဗျားတို့ကျွန်တော်တို့ကိုတွေ့ပဲအဲ့တော့အဲ့လိုဟိုရဲရင်လုတ်ကင်ထိုင်တဲ့နေရာမှာညင်ညူရေးရလဲအင်မတန်အရေးကြီးပါတယ်အဲ့တော့မြန်မာနိုင်ငံမှာဒီစာနယ်ဇင်းသမားတွေညင်ညူရေးဘလောက်လောက်ရှိလဲဗျာ
ညင်ညင်မှုကတော့ရာနှုတ်ပြည့်ရှိတယ်လို့ပြောလို့ရတယ်ဗျတရင်ပေါ်မှာတော့အလုံးအသက်ဆာရှိကြတယ်တရင်တစ်ခုကိုလိုက်ကြမယ်ဆိုရင်အလုံးတက်တဲ့မင်းနဲ့ကိုလိုက်ကြတာပဲတရင်သမားတွေဟာတရင်နဲ့ပတ်သက်တော့ညင်ညွတ်ကြပါတယ
်အချင်းချင်းရောဒီတရင်ပြင်ပါမှာဒီလိုတွေ့ဆုံရင်းနှီးနှီးပြောဆိုကြတာတွေရောရှိလားဘယ်လိုမြင်လဲ
ဟောရှိပါတယ်ဗျတချို့တကယ်နာမစင်တာနည်းနည်းပါရှိပါလိမ့်မယ်ဒါပေမဲ့အများစုကတော့ညင်ညွတ်ကြပါတယ်ဗျအထူးဖြင့်ဂျန်သူနဲ့ရေဆိုင်တဲ့ခါမျိုးမှာအလုံးညင်ညွတ်ကြပါတယ်
ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုနောက်ပိုင်းတိုးတက်လာတဲ့မြန်မာပြည်ပေါ့ဗျာရှေ့အနာဂတ်အတွက်မြန်မာစာနှစင်းလောကကိုကိုမြတ်ခိုင်ဘယ်လိုမြင်လဲဗျာဘာတွေရောလို့မလဲ
အဲအဓိကတော့ကျွန်တော်တို့အမှားကန်ချက်လို့လေဗျာ အဲ့တော့အမှန်ငကြမရှိဘဲနဲ့ရှောက်လှမ်းနေရတာဟာကျွန်တော်တို့ကတော်ကြီးမြေမဲထဲမှာအကြောက်နှခမ်းပေါ်ကျွန်တော်ရှောက်နေရသူပါပဲအဲ့တော့အမှန်ငကြမရှိဘဲလုံနေရတဲ့ကျွန်တော်တို့ကလေးတွေတွေကိုလူငယ်တွေကိုကျွန်တော်ညှိုးရမှာလေ
ဟုတ်ကဲ့အတနည်းအားဖြင့်ရောကျွန်တော်တို့အကောင်းဘက်ကကြည့်မယ်ဆိုပါတော့ဗျာရှေ့ဆက်ပြီးမြန်မာစာနယ်ဇင်းလောကဘာတွေဘယ်လိုတိုးတက်လာနိုင်မလဲခင်ဗျာ
တတိယစာထုတ်ခွင့်ကတော့ဒီမိုကရေစီအင်္ဂါရက်နဲ့ညီအောင်မလဲမသိပေးရမှာတော့ဗျာနော်ပေးတယ်ပေးတယ်တော့ဒါတစ်ပိုင်းပေါ့နော်ဒီမိုကရေစီလို့ပြောမယ်ဆိုရင်တော့ဒီမိုကရေစီအင်္ဂါရက်နဲ့ညီပုံရိပ်သတင်းစာတွေဖူးပွင့်မှုတော့လိုအပ်တယ်တီဗီ channel တွေဖူးပွင့်လိုအပ်တယ် FM line တွေထူးပွင့်လိုအပ်တယ်အဲ့ဒီအတွက်ကိုဟာအားမငန့်ကျဆိုတာလိုအပ်တယ်လို့တစ်ဖက်နဲ့တစ်ဖက်ကြီးချင်းမြှို့လို့လိုအပ်ပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်တို့မြန်မာပြည်ရဲ့အတိတ်ပြစ်ဆုတ်ပန်းနဲ့အနာဂတ်စာနယ်ဇင်းလောကကိုခြုံငုံပြီးကိုမြတ်ခိုင်ဘယ်လိုမြင်လဲဗျာ
အခုကောင်းပါလေဗျဒါအရင်ထက်ဆိုင်ရင်အများကြီးကောင်းနေကျွန်တော်တို့ခေတ္တကတည်င်းဆိုတဲ့စလုံးတစ်လုံးပေါ်ပြရင်တော့မှအမဲတော်ရတဲ့ငွေပင်ပေးရတဲ့ဖြစ်ရတဲ့ဆိုတဲ့ခေတ်ကိုကျွန်တော်ဖျက်ဆီးခဲ့ပြီပါဗျဒီနေ့တော့တည်င်းချန်နယ်တွေဖုတ်ပြနေပါတယ်အဲ့အတွက်ဒါကောင်းတဲ့လာလာလို့ပြောလို့ရပါတယ်ဒါပေမဲ့အဲ့တည်င်းချန်နယ်တွေရှိရှိမှာကြက်ကြန့်ခိုင်နေမှုတော့ဒါအများကြီးလိုပါသေးတယ
်ဟုတ်ပြီကိုမြတ်ခိုင်ပြောရတာဝန်တာတယ်ဗျာ
ဟုတ်ဟုတ်ကဲ့ခင်ဗျာဥပမာကျေးဇူးတင်ပါတယ်ခင်ဗျာနောက်တော့လည်းကျွန်တော်တို့ပြောချင်ပါသေးတယ်ကျွန်တော်တို့သတင်းမီဒီယာလောကနဲ့ပတ်သက်လို့
ဟုတ်ကဲ့ခင်ဗျာ
အခြေပေးမီဒီယာတွေကျေးဇူးတင်ပါဆရာ
ဟုတ်ကဲ့ဦးမြတ်ခိုင်ကျေးဇူးပါဗျာဆက်လက်ပြီးနော်ဝေနိုင်ငံမှာလက်ရှိနေထိုင်တဲ့မြန်မာသတင်းသမတ်က BMA ဥက္ကဋ္ဌဦးမောင်မြင့်နဲ့ကျွန်တော်အခုလိုဆက်သွယ်ပြောဆိုခဲ့ပါတယ်ကိုမောင်မြင့်နေကောင်းလားဗျဟ
ာကောင်းပါတယ်ကိုခမောင်တို့ခင်ဗျာနေကောင်းတယ်မလား
เออก้าวมาเลยครับกูว่าเนี่ยจนขอราดีโลยะดินี่สาเนซินโลกมีเดียโลกอาฉีนี่เนี่ยนอกผิดลาနိုင်เนี่ยอนิทาตะชู่เนี่ยปัดตะบีดีอ่ะป้ายยะได้ตะดินลีดิเนี่ยหน่วยโลครับจนขะมะอเมียนลีดิตบอดาลีอติจินโลบา
โอเค
ดีโลครับกูมอเนี่ยอกูเมียนมาปีมาก็ตะดินสาดิรองมาปกลิกก็ทั่วเวกวนปิ้วတော့มั้ยဆိုတဲ့อตานี่แหละจาเนี่ยแหละลิกูมอเนี่ยละตีได้เออสบอดากูมอเนี่ยปีกระเดอะอะนิดอะไส้หลอกก็อนิทาเนี่ยอกูอนิทาเนี่ยหน้ายฉินเปียวมั้ยဆိုလက်ရှိမြန်မာစာနယ်ဇင်းမီဒီယာလောကအခြေအနေကိုကိုမောင်မြင့်ဘယ်လိုပြောမလဲဗျ။ဟု
တ်ကဲ့ဒီပြီးခဲ့တဲ့နှစ်ပေါင်း20အစိတ်ဆိုတဲ့နေရာမှာအဲကျွန်တော်မြင်တာပေါ့နော်ကျွန်တော်မြင်တာကတော့ဒီအဆိုးဆုံးကာလကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းစာတွေကိုရောရေဒီယိုရုပ်မြင်သံကြားကိုရောနောက်ပြီးအဲ့ဒီအချိန်တုန်းကစစ်အစိုးရထိန်းချုပ်ထားခဲ့တယ်။နောက်ပြီးတော့ဒီသတင်းစာမှာတောင်မှဟာလူလူနဲ့အထီးဆက်ဆုံးလို့ပြောလို့ရတဲ့သတင်းစာမှာတောင်မှဟာဒီကျင်းမှုနဲ့အဲလုံသွားနှစ်ဆောင်ကိုပဲပိတ်ထုတ်ပြီးတော့အဲ့ဒီနှစ်ဆောင်ကလည်းပဲခေါင်းစဉ်ရလွယ်လို့ကျန်တာအကုန်လုံးအတူတူပဲမြင်ရတဲ့အထီကိုအဲ့ဒါအဲ့ဒီတော့ဆေးဆိုးရထိန်းချုပ်ထားခဲ့တဲ့နေသားရှိပါတယ်။ဒါပေမဲ့လို့ခုနောက်ပိုင်းကျတော့ဒီနေ့စဉ်သတင်းစာကိုတောင်မှပုဂ္ဂလိကကိုပေးထုတ်မဲ့အနေအထားမျိုးအထိဖြစ်လာတယ်။နောက်ပြီးတော့ Channel တွေ Magazine တွေလည်းပဲအရင်တုန်းကလိုမျိုးဒီစာပေစီစီရေးရနေပြီးတော့အဲ့ဒါဒီတင်းတင်းကြပ်ကြပ်ဒီစစ်ဖြတ်တောက်တဲ့အနေအထားမဟုတ်တော့ပဲနဲ့အဲ့ဒါကိုယ့်ဘက်ကိုစဉ်ညံညံနဲ့ထုတ်နိုင်နေဆိုတော့စဉ်အထိရောက်လာခဲ့တယ်။ဆိုတော့အဲ့ဒီအပိုင်းကတော့ဘာပဲပြောပြောတော်တော်လေးတိုးတက်လာတဲ့အပိုင်းလို့ကျွန်တော်တို့ပြောလို့ရပါတယ်။
ဟုတ်တယ်ကိုမမေးကျွန်တော်နောက်ပြီးတော့အခုတတိထားမိတာကျွန်တော်ပြီးခဲ့တဲ့မတ်လလယ်ပိုင်းလောက်ကကျွန်တော်မြန်မာပြည်ခဏသွားခွင့်ရတဲ့ခါကြတော့ကျွန်တော်တို့ဟိုးရုံကဆိုပါတော့ဗျာခပ်ပေါ်စကားပြောမယ်ဆိုမင်းသားမင်းသမီးအတင်းအဖျင်းတာတာလောက်ပေါ့နော်ခပ်ပေါ်ပေါ်အကြောင်းအရာတွေရေးသားပြီးစားတောက်ခဲ့ရတဲ့ဒီစာနယ်ဇင်းသမားဘဝနဲ့လက်ရှိရန်ကုန်ဆိုပါတော့ဗျာလက်ရှိမြန်မာပြည်ကစာနယ်ဇင်းသမားတွေရဲ့ဘဝတော့အများကြီးတိုးတက်သွားပြီဗျာအနောက်ပြီးသူတို့လောက်ကင်ကျင်လေရတဲ့ပတ်ဝန်းကျင်ပြောင်းရုံတွေမကဘူးဝင်ဝေတော့လေအရင်ကလည်းအများကြီးရလာတယ်လို့ကျွန်တော်သိခဲ့ရတယ်ဗျာလုံလောက်ချင်းတော့မရှိသေးဘူးဗျာအမှန်တမ်းပြောရင်နေတော့နေသေးတယ်ဒါပေမဲ့အရင်ကဆိုင်အများကြီးများတယ်နောက်တစ်ချက်ကသတင်းတော့ဆိုတော့သတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတော့လူငယ်တွေရာနဲ့ချီလာတယ်ဆိုတော့ဒါတွေကတော့အင်မတန်ကောင်းတယ်ဆိုတာဘယ်သူမှညင်းမရဘူးဗျာကိုမမင်းကျွန်တော်ပူတာတစ်ခုကဒီလိုဗျာလာမယ့်အနာဂတ်ကာလမှာကျွန်တော်မြင်တာမီဒီယာလောကမှာတာဝန်တွေအများကြီးပိုလာသလိုဒီလိုမီဒီယာလောကရဲ့အကျိုးရှိပုံဒါမှမဟုတ်တနည်းအားဖြင့်ဩစာရှိပုံကိုတွဲ့မိတဲ့လူတွေကငွေရာမို့အာနာရှိတဲ့လူတွေကဒီလောကတွေဝင်ရောက်မင်းမှုပြီးတော့ချုပ်ကင်မဲ့အလားလားဗျကိုမောင်မင်းအဲ့ဒါဘယ်လိုမြင်လဲ
အဲ့တော့အမှန်တကယ်ကိုဆိုရင်ရတဲ့အန္တရာယ်တစ်ခုပါဒီထိုကြပါလို့ဗျာဒီဆိုရက်ယူနီယံပြိုကွဲသွားပြီးတဲ့နောက်ပိုင်းမှာဟာလာဒီနိုင်ငံသေးသေးလေးတွေကွဲသွားခဲ့တယ်နောက်ပြီးတော့ဒီဘာလန်တိုင်းကြီးပြိုသွားပြီးတဲ့နောက်ပိုင်းမှာသူတို့ဒီရင်တော့ကဒီအရှိအဟုစုလို့ခေါ်တဲ့ဒီ community အဟုစုတွေပြိုကွဲသွားပြီးတဲ့နောက်ပိုင်းမှာဟာလာဒီပိုလန်တို့ရိုမေးနီးယားတို့စသဖြင့်အဲ့ဒီနိုင်ငံတွေကလည်းပဲဒီမိုကရေစီဘက်ကိုဥတည်ပြောင်းလဲပြီးဖြစ်လာတယ်။ဒါပေမဲ့လို့အဲ့ဒီအချိန်ကျတော့အဲ့ဒီမှာကဆိုဗီယက်ယူနီယံဆိုလို့ရှိရင်နှစ်ပေါင်း80လောက်ကအာဏာရှင်စနစ်အုပ်ချုပ်ခဲ့တဲ့အခါကျတော့ဒီအဲ့ဒီမှာရှိတဲ့မီဒီယာကလည်းပဲပြောမယ်ဆိုလို့ရှိရင်ဒီပျောက်သလောက်နှီးပါဖြစ်သွားခဲ့တယ်။ဖြစ်သွားခဲ့တဲ့နောက်ပိုင်းမှာရုတ်တရက်သူတို့ဒီမိုကရေစီရလာပြီဆိုတဲ့အခါကျတော့မီဒီယာတွေအနေနဲ့ကဟာသူတို့ရဲ့နေရာကိုသူတို့မြင်တယ်။မြင်ပြီးတော့ဟာဒီအမှားတွေကိုထောက်ပြဖို့ကြိုးစားတယ်။ကြိုးစားတဲ့အခါကျတော့သူတို့တကယ်လက်တွေ့ရင်ဆိုင်ရတဲ့ပြဿနာကဘာလဲဆိုတော့ဒီအရင်တုန်းကအာဏာရှိခဲ့ပြီးတော့ အခုလောလောဆယ်မှာအာနာလက်လွတ်သွားပြီဆိုပေမဲ့လို့အနေနဲ့များအာနာရှိနေတဲ့ပုံကိုယ်ကြီးခြံခဲ့တယ်။နောက်ပြီးတော့အဲ့ဒီပုံကိုယ်ကြီးဟာဒီအရင်တုန်းကဒီသူတို့အာနာရှိနေစဉ်အချိန်တုန်းကစုမီစောင်းမိတဲ့ပတ်စံတွေနဲ့ဒါမီဒီယာလောကကိုပြန်ပြီးတော့ထိန်းချုပ်ဖို့ကြိုးစားလာတဲ့အနေအထားမျိုးတွေရှိလာတယ်။ဒါကတစ်ခု။နောက်တစ်ခုကကြတော့ဒီလူမျိုးရေးနဲ့ပတ်သက်ပြီးတော့အစွဲအလန်းတွေနိုင်ငံရေးနဲ့ပတ်သက်တဲ့အစွဲအလန်းတွေဟာဒီမီဒီယာလောကတွေကိုစိတ်ဝင်လာတယ်။တချို့မီဒီယာသမားတွေကလည်းပဲဒါလူမျိုးရေးစွဲပြင်းထန်တဲ့မီဒီယာသမားတွေရှိတယ်။ဒါကကျွန်တော်တို့ယူဂိုစလာဗီးယားမှာကျွန်တော်တို့တည်တည်တလားကျွန်တော်တို့မြင်သာပါတယ်။နောက်ပြီးတော့ဒီတချို့ကြတော့လည်းပဲဒီနိုင်ငံရေးအစွဲတွေရှိတဲ့လူတွေရှိတယ်။ဆိုတော့ကွန်မြူနစ်စနစ်ပြိုကွဲသွားပြီမဲ့လို့ကွန်မြူနစ်အစွဲဆွဲတဲ့လူတွေကမီဒီယာလောကထဲမှာကြံခဲ့သေးတယ်လို့ပဲဒီလူမျိုးရေးအစွဲတွေလည်းပဲမီဒီယာသမားတွေမှာကြံခဲ့တယ်။စသဖြင့်အဲ့လိုမျိုးဒီဘက်ပေါင်းစုံကနေပြီးတော့မီဒီယာကိုညှိနှိုင်းနိုင်တဲ့အပိုင်းမျိုးလေးတွေရှိလာတယ်ဆိုပြီးတော့အဲ့ဒါအဲ့ဒီနိုင်ငံကပုံကိုယ်တွေမီဒီယာကွန်ဖရင့်စီမှာလာတရင်နဲ့ကျွန်တော်တို့ပြောပြတာတွေလည်းကျွန်တော်တို့ကြုံမှုကြားမှုပါတယ်။ဆိုတော့ဒါတွေအားလည်းပဲကျွန်တော်တို့မြန်မာနိုင်ငံမှာမျှော်လင့်ရမယ့်အနေထားရှိတယ်လို့ပဲကျွန်တော်တို့ပြောရမှာပေါ့
။ဟုတ်ကဲ့ခင်ဗျအထူးသဖြင့်အခုဒီမကြခင်မှာဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မာပြည်ကိုတော်တော်များများဝင်လာနိုင်တဲ့အခါမှာဒီဟာကိုကြိုတွက်ထားတယ်လို့တော့ကျွန်တော်ပြောချင်ပါတယ်ဗျာ။ကျွန်တော်မြန်မာပြည်ရောက်ခဲ့စဉ်မှာပဲမြန်မာမီဒီယာလောကထဲမှာလည်းဝင်ပြီးတော့သူငွေနဲ့ချင်းနဲ့ဝင်နေရာယူပြီးတော့ဒီထုတ်ဝေသူကသူကငွေကြေးတတ်နိုင်တဲ့ခါကျတော့ဥမာရင်တကယ်နာမည်ကြီးစာနယ်ဇင်းသမားတွေပေါ့ဗျာနောက်တကလက်ရည်ထက်တဲ့စာနယ်ဇင်းသမားလူငယ်မျိုးဆက်သစ်တွေတရားနေသူတို့မျက်စိကျတဲ့လူကိုသူတို့ကကြံတဲ့လူတွေတဲ့ပို့ပြီးတော့ငွေကြေးပေးလိုက်တဲ့အခါမှာအဲ့ဒီလူတရားအကုန်လုံးသူတို့ဝန်ထမ်းဖြစ်သွားတာပေါ့ဗျာ
အများကြီးကြုံရမှာပါ
ဟုတ်တယ
်လူတွေအများကြီးကြော်ရတယ်မှာဒီကျွန်တော်တို့ကြားတဲ့သတင်းတွေပြောမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဆိုကြပါဆိုပြဆောင်ရည်9000လောက်ပဲထုတ်နိုင်တဲ့ဂျာနယ်အသေးစားတွေကိုဒီဆောင်ရည်တောင်းတဲ့ချီပြီးထုတ်နေတဲ့ဂျာနယ်ကြီးစားတွေကနေပြီးတော့မီဒီယာအသေးတွေကထုတ်တဲ့ဆောင်ရည်9000လောက်ကိုသူတို့ကအပြတ်ဖြတ်ဝယ်လိုက်ပြီးတော့ရေးကွက်ထဲကိုမရောက်အောင်ဖြောက်ဖြက်ပလိုက်တာမျိုးတွေဒါမျိုးတွေလည်းရှိတယ်နောက်ပြီးတော့စောစောခင်ဗျားပြောတဲ့ဒီမီဒီယာသမားတွေကိုငွေနဲ့ပောက်ပြီးတော့ဝယ်ပလိုက်တယ်ဆိုတဲ့အနေအထားမျိုးတွေရှိတယ်ဒါပေမဲ့တခုတည်းရှိတာပေါ့သူတို့ရဲ့ဘဝတူးတက်ရတူးတက်ကြောင်းကိုဟလာအဲ့လိုမျိုးဝင်ဝင်ပြေးတဲ့နေရာမှာသူတို့လုပ်ပိုင်ခွင့်ရှိတယ်ဆိုတော့ဒါကျွန်တော်တို့အားလုံးလက်ခံပါပဲလ
ေဟုတ်ပြီကျွန်တော်လက်ခံတယ်လေခင်ဗျားဖြစ်ဖြစ်ကျွန်တော်ဖြစ်ဖြစ်အခြေအနေတရမှာပတ်စံပို့ပြီးပို့ပြီးလက်ရှိပြောင်းမှာဗျာအတိုင်းမဲ့အဲ့ဒီအချိန်မှာဒီတစ်ဖက်မှာလည်းဒီစီကမ်းမဲ့တဲ့ဆက်ယုံအလုပ်ယုံလုပ်ငန်းတွေကိုထိမ့်သိမ်းဖို့စသဖြင့်အပါဝင်ပေါ့ဗျာတိုင်းပြည်အတွက်တကယ်လိုအပ်တဲ့ငွေနဲ့အာဏာရှိသူတွေစိတ်တိုင်းကျချဲလည်းလို့မရအောင်မြန်မာစာနယ်ဇင်းသမားတွေနဲ့ဘာလုပ်သင့်တယ်လို့ကျွန်တော်တို့အချုပ်အားဖြင့်ပြောနိုင်မလဲ
ဟုတ်ကဲ့ဒီဟာကတော့ကျွန်တော်ထင်တယ်ဒီစာနယ်ဇင်းသမားတွေကြီးပဲတည်တံ့လို့လို့ရမယ်အနေထားလို့မရှိဘူးအဲ့ဒါကတော့အစိုးရလည်းပါလာမှရမယ်အစိုးရအနေနဲ့ကပထမဆုံးအဆင့်အနေနဲ့ဒီဒီမိုကရေစီဒီအခြေခံအုတ်မြစ်တွေသူတို့ကဥဆောင်ပြီးတော့ချပေးရပါလိမ့်မယ်အဲ့ဒါလို့မှတ်သားရင်ဟာမတရားမှုဖြစ်လာတဲ့ခါကျတော့မတရားလုပ်ခံရတဲ့သူတွေအနေနဲ့မီဒီယာကိုဖွင့်ပြောပိုင်ခွင့်မျိုးတွေဒါမျိုးတွေသူတို့ပေးရပါလိမ့်မယ်နောက်တစ်ချိန်တည်းမှာလည်းပဲလက်ရှိအစိုးရကမှဟာကျွန်တော်တို့သိပါတယ်ကွာဟိုအရင်တုန်းကအစိုးရမှာခေါင်းဆောင်ခဲ့တဲ့လူတွေဒီဘက်ကိုပါလာခဲ့တယ်ဟိုအရင်တုန်းကဒီအစိုးရမှာပါလာခဲ့တဲ့လူတွေဟာလည်းပဲပြောမယ်ဆိုလို့ရှိရင်အဲ့ဒီတုန်းကလည်းကသူတို့ကအဲ့ငွေကြေးတိုင်းတာတခုတီချမ်းသာခဲ့တယ်။နောက်ပြီးတော့သူတို့ရဲ့သားသမီးတွေတော်တော်ကောင်သူတို့ရဲ့ဆွေမျိုးတွေတော်တော်ကောင်နောက်ပြီးတော့သူတို့ကလက်လွှဲထားတဲ့လူတွေကတော်တော်ကောင်ရှိရဲ့ငွေကြီးနဲ့အဲ့မီဒီယာလောကတွေကိုဝင်ပြီးတော့အခြေချထားတဲ့လူတွေလည်းဒါတွေအများကြီးရှိခဲ့တယ်။အင်တာနက်လောကအစလို့ဌာနသင်းလောကအစုံဒါသူတို့တွေကအဲနဲ့အများခြေလှယ်နိုင်တဲ့အနေအထားမှာရှိတယ်။အဲ့တော့မီဒီယာလောကကိုကာကွယ်ပေးဖို့အတွက်ဒါမှမဟုတ်ရှင်မီဒီယာလောကဖွံ့ဖြိုးဖို့အတွက်ကမီဒီယာသမားတွေကလည်းပဲကိုယ့်ဘက်ကိုကြိုးစားမှဖြစ်တယ်လို့အစိုးရအနေနဲ့ကလည်းပဲကြိုးစားပေးရမှဖြစ်တယ်။ဒါမှမဟုတ်အချိန်တော့ယူရလိမ့်မယ်။ဒါကျွန်တော်တို့အားလုံးလက်ခံနိုင်တဲ့အတိုင်းအတာတစ်ခုကြီးတော့ကျွန်တော်အချိန်ပေးရလိမ့်မယ်။အဲ့ဒီအချိန်တော်အတွင်းမှာဟာဒီမီဒီယာဥပဒေအပါအဝင်ဒီမိုကရေစီနဲ့ပတ်သက်တဲ့အခြေခံအုတ်မြစ်တွေခိုင်မာလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီပြဿနာတစ်ပြေးပြေးနဲ့ပြေလည်သွားနိုင်မယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ပြီကဲကိုမမကြီးကောင်းပါပြီဗျာကျေးဇူးပဲနော
်အေးဟုတ်ပြီဗျာကျေးဇူးပဲပုံမှန်ဆိုရင်နော်နောက်တွေ့သေးပါပေါ့
ဒီပတ် RFA တင်းနုနေစကဝိုင်းကိုဒီမာရင်ညနာခွင့်ပြုပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ